ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတော့ကမြန်မာကျပ်ငွေတန်ဖိုးကျဆင်းမှုတွေဖြစ်ခဲ့ပြီးတော့အမေရိကန်ဒေါ်လာကိုကျပ်1530ကျပ်အထိကျဆင်းခဲ့ရကနေပြီးတော့ဒီကနေ့မှာတော့1490ကျပ်အထိဈေးပြန်ပြတ်သွားပါတယ်မြန်မာနိုင်ငံဗဟိုဘဏ်ကပုဂ္ဂလိကဘဏ်တွေကိုဒေါ်လာတွေထုတ်ရောက်တာငွေထုတ်ချီရာတွေလုပ်ခဲ့ပြီးတော့ကျပ်ငွေဈေးတည်ငြိမ်အောင်လို့ကြိုးစားနေပါတယ်ဒေါ်လာသုံးသပ်သူတွေကတော့ငွေလဲလှယ်နှုန်းအခြေအနေတွေကိုရက်အနည်းငယ်ကြာတဲ့အထိစောင့်ကြည့်ဖို့လိုတယ်ဆိုပြီးသုံးသပ်ကြပါတယ်အပြည့်အစုံကိုတော့ကိုကောင်းစံဟင်းပြောပြပေးပါရှင
်ပြီးခဲ့တဲ့ဇွန်လကပိုင်းကစပြီးမြန်မာကျပ်ငွေတန်ဖိုးတွေစက်တိုက်ကျဆင်းလာခဲ့ရမှာဒေါ်လာကိုမြန်မာငွေ1560ကျော်အထိကျဆင်းသွားခဲ့ပါတယ်မြန်မာနိုင်ငံဘဝဘဏ်ကကျပ်ငွေတန်ဖိုးကျလာအောင်ပြင်ထင်ဖို့ကြိုးစားတဲ့အနေနဲ့ပြီးခဲ့တဲ့တစ်ရက်နဲ့အထိတရက်ကိုဒေါ်လာ3000ထုတ်ရောင်းရကနေအခုဆိုနေ့စဉ်တန်းနဲ့ချီပြီးထုတ်ရောင်းနေပါတယ်အချိန်တည်းမှာပဲပုဂ္ဂလိကဘဏ်တွေကိုဒေါ်လာငွေတွေထုတ်ရှိဖို့ကိုလည်းစီစဉ်နေပါတယ်ဒီကနေ့မှာတော့အမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1490ကျပ်အထိပြန်ကျသွားပါတယ်စီးပွားရေးပညာရှင်ဦးမခင်ကတော့အခြေအနေကတိတိကျကျပြောလို့မရသေးဘူးလို့ရှင်းပါတယ်
ဟုတ်ကဲ့ဆောင်းချီဘူးလို့လည်းငါကတော့ဒီလည်းလည်းအရင်းအမြစ်ကတက်နေတာရှိတယ်။ဆော့ပြေးပေးမှာဒီဘန်နီစီဘဘူတန်နီကသူတို့လည်းဆက်ရှိတယ်သူလည်းတက်နေသူစားတယ်သူလည်းလုံနေတော့အဓိကမှာဟိုကျွန်တော်ကိုပြောပြတဲ့အကြောင်းတက်တယ်အပိုင်ပေါ့နော်။ဒီပိုင်ကလည်းဟိုပြန်တည်ငြိမ်မှုလာတော့ရှိရပါတော့နော်။ဒီအဲ့ဒါတော့တစ်ချက်ဆောင်ကြည့်ရမယ်။အဓိကတော့တည်ငြိမ်သွားဖို့ပါပဲ။တည်ငြိမ်သွားဖို့ဆိုတော့ကျွန်တော်ကငါတို့ဒီဒီကထဲမှာဖိုင်ရတာတော့ဒီထောင်ရည်နဲ့ထောင်သားကြားမှာပေါ့နော်။ထောင်ရည်ကလည်းပတ်ချလို့မှာဒီကိုကားလေးကိုပြောပြနေကြတာပေါ့။ဒီလိုဆောင်ကြည့်ရမယ်ချင်းပေါ့
။ဒီဘာရေးပညာရှင်ဦးခင်မောင်ကြီးဘောကဗေဒကတော့မြန်မာကျပ်ငွေတန်ဖိုးတက်လာဖို့ဆိုရင်ဘယ်ဘဏ်ရဲ့အရေးကြီးလုံဆောင်ချက်တွေကအဓိကကြတယ်လို့မြင်ပါတယ်
။ဖြစ်စီချင်တာပြောရင်တော့ထိုင်နိုင်ရင်စီချင်တာပေါ့နော်။အခုလိုမျိုးပဲအဲကြစီချင်နေ။နော်ဒေါ်လာကြီးကိုကြစီနေတာပေါ့။ဒါပေမဲ့အခုကမနေ့ကအချိန်ဒီတင်ကလေးချင်းတို့ပြောခိုင်းတော့အခုရက်ပိုင်းမှာဒေါ်လာနည်းနည်းလေးပြန်ပြီးတော့အားနေတာလည်းတွေ့ရတယ်လေအဲတော့ဆရာတို့ကဟိုကထိန်းချုပ်တဲ့အပိုင်းရင်တော့ခုဘက်ကဒေါ်လာရဲ့အချိန်ဒီတစ်ခုပေါင်းပြီးတော့လောဆိုတဲ့အချိန်ဒီကတော့ချိန်တာပေါ့လေဒါပေမဲ့ဒေါ်လာလည်းဘယ်လိုဖြစ်လဲဆိုတော့ပြောလို့မရအောင်လေနော်အဲ့တော့အလားအလာဘယ်လိုလဲဆိုတာပြောရတာခက်တယ်နော်ဒေါ်လာဈေးပုံပိုင်းနဲ့အဲ့တော့ဆရာတို့ရေအခုဘောဘာသာလုပ်တဲ့ကိစ္စတွေကိုဘယ်လောက်ထိထိရောက်လဲဆိုတော့ပုံမှန်မူတည်တာပေါ့
မြန်မာနိုင်ငံကျပ်ငွေတန်ဖိုးကျဆင်းမှုကိုဘောဘာတခုတည်းကကယ်တင်နိုင်ပါမလားဆိုပြီးမိကုန်းထုတ်မှုတွေလည်းရှိနေပါတယ်နိုင်ငံကျောင်းငွေရောင်းဝယ်တဲ့အခါဘောဘာနှုန်းထားရဲ့ 0.8 ရာခိုင်နှုန်းအထိသာအလျှော့အတင်းစီကစားခွင့်ပြုထားတဲ့တကက်သက်ချက်ကိုပြီးခဲ့တဲ့အပတ်ကပဲဘဝဘဏ်ကပြည့်ပြည့်ခဲ့ပါတယ်အခုမြန်မာကျပ်ငွေလင်းနှုန်းပြန်တက်လာတဲ့ဆိုပေမဲ့လေဒေါ်လာဈေးရဲ့ရခဲ့မှုအဖြစ်တခြားအခြေခံစားကုန်တွေဈေးတက်လာနိုင်တာကြောင့်စီးပွားရေးသမားတွေအပြင်ပြည်သူတွေအားလုံးတိကျနေတာမှာစိုးရိမ်နေတာတွေကတော့ကြောက်ခွင့်မတော်သေးပါဘူးခင်ဗျာ